နိုင်ငံလုံးအတိုင်းအတာနဲ့ပြည်ခရဲ့စည်ရေးလက်မှတ်ရေးတို့ဟု UNFC ကညွှန်တော်တိုင်းရင်းသားလူမျိုးများ Federal Council ရဲ့အဆိုပြုထားတဲ့အချက်တွေအားလုံးသဘောတူညီမှုရနိုင်ရေးအစိုးရအနေနဲ့နှီးလန်းရှာဖွေဖို့ UNFC ဖက်ကတောင်းဆိုလိုက်ပါတယ်။ UNFC ကောင်ဆောင်တွေပါဝင်တဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရညီညွတ်ရေးကော်မရှင်ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ချင်းပိုင်းမှာတွေ့ဆုံခဲ့ကြပါတယ်။အပြည့်ရကျင်းပနိုင်ရေးဘလို့အကြောင်းအရာတွေအဓိကဆွေးနွေးဖြစ်ခဲ့တယ်လို့ဆိုတာကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြထားပါတယ်။
ဟုတ်ပါတယ်အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြီးစုဖွဲ့ထားတဲ့ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN နဲ့အစိုးရညီညွတ်ရေးကော်မရှင်တို့ပြီးခဲ့တဲ့လအဟုလကတုန်းကဂျန်ကုန်မှာ6ကြိမ်မြောက်တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် MCA စာချုပ်မှာလက်မှတ်ထိုးနိုင်မှု UNFC ဘက်ကတင်ပြတောင်းဆိုထားတဲ့အချက်တွေက၄ချက်ကိုသဘောတူခဲ့ကြပါတယ်အစိုးရနဲ့တက်မတော်ကတနင်္ဂနွေလုံးအပြစ်ခတ်ရဲစဲကြောင့်ဆပြီးတော့ကြေညာပေးဖို့နောက်ပင်လုံစိတ်တက်တဲ့အညီဖက်ဒရယ်ပြည်ထောင်စုထောင်မှုနောက်အစိုးရလွှတ်တော်တက်မတော်ကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့တိုင်းရင်းသားနဲ့နိုင်ငံကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားကိုယ်စားလှယ်တွေပါတဲ့အစုဖွဲ့ရဲ့စာပြီးတော့တုံ့ပြန်ဆိုင်ဆွေးနွေးပွဲကျင်းပဖို့တက်ဆွတူရာစုပင်လုံကနေထွက်ပေါ်လာတဲ့အချက်တွေပေါ်အခြေခံပြီးဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းမှုဆိုတဲ့အချက်၄ချက်ကိုညီညွတ်ရေးကော်မရှင်ဘက်ကသဘောတူခဲ့တာဖြစ်ပါတယ်ဒီကနေ့စက်တင်ဘာလ25ရက်နေ့မှာတော့ UNFC ခေါင်းဆောင်အနေနဲ့အစိုးရညီညွတ်ရေးကော်မရှင်ဖွဲ့သူထိုင်းနိုင်ငံချင်းမိုင်မှာပြည်ဆောင်ခဲ့ကြပြီးတော့ဒီဆွေးနွေးပွဲမှာအရင်ဆုံးကအစိုးရနဲ့ UNFC တို့ကြားသဘောတူခဲ့တဲ့အချက်၄ချက်အပါအဝင်ကြံစုပြထားတဲ့အချက်တွေဘယ်လိုသဘောတူညီမှုရအောင်ဆက်ပြီးဆောင်ရွက်ကြမလဲဆိုတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆွေးနွေးပွဲမှာကိုယ်တိုင်ပါဝင်ခဲ့တဲ့ UNFC ရဲ့တွဲဖက်အတွင်းမှူးဦးထွန်းစောက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့တွေ့တာကတော့ကျွန်တော်တို့လေးကြီးမြောက်ဒီညီညွတ်ကော်မရှင်နဲ့ DPN ကြားမှာတရားဝင်မပြည့်စုံတင်ပါပေါ့နော်ဒီကြိုပြီးနိုင်တာဖြစ်ပါတယ် UNFC ဘက်ကနေပြီးတော့အစိုးပြထားတဲ့အစိုးပြချက်ကိုကျွန်တော်တို့ဆွေးနွေးရကြနေတဲ့အချက်တွေကိုဘယ်လိုဆင်ပြေအောင်သဘောတူညီမှုရရှိအောင်လုပ်ကြမလဲပေါ့နော်ကျွန်တော်တို့မျှော်လင့်တာကတော့ဒီနေ့ကျွန်တော်တို့တွေ့ဆုံမှုကပေါ့နော်ကြံနေတဲ့အချက်တွေကိုပေါ့ဒီလေမှုရရှိနေဖို့သဘောတူညီမှုရရှိနေဖို့ဆိုလို့ရှိရင်ချိန်ဆမှုတွေလုပ်ဖို့လိုတယ်နော်အစိုးရတက်မတော်ဘက်ကပို့ပြီးတော့မှ compromise ဆိုတော့ကျွန်တော်တို့နှစ်ဖက်အပြေးယူရှိရမှာပေါ့နော်ညီညီနိုင်နိုင်နဲ့ဆိုရင်တစ်ဖက်ကဒီရက်နေလို့တော့မရဘူးဒီနေ့လည်းပဲကျွန်တော်တို့ဆွေးနွေးမှုကတော့ထပ်ပြီးတော့မှနီးလန့်ရှာဖို့ပြီးတော့ကျွန်တော်တို့ညှိနှိုင်းတာပေါ့နော်အဲ့ဒါကိုနောက်တစ်ကြိမ်သတ္တမဒီတရားဝင်တွေ့ဆုံတဲ့အခါမှာအစိုးရတက်မတော်ဘက်ကဒီလနေ့ရှာပေးပြီးတော့မှာကျွန်တော်တို့ဒီချောတဲ့ဤနာတွေနဲ့ကျွန်တော်တို့ဖြေရှာနိုင်လားလို့ကျွန်တော်တို့အဲ့လိုညွှန်လေးထားတယ်ပေါ့နော်
တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအပြည့်အလက်မဲ့ရေးထိုးနိုင်မှုအတွက်က UNFC ဘက်ကအဆိုပြုထားတဲ့အချက်၉ချက်နဲ့ပတ်သက်ပြီးအစိုးရနဲ့တက်မတော်ဘက်ကညှိနှိုင်းနိုင်နိုင်နဲ့ပြည်လဲမဲ့ဤလနေ့ကိုအဖြေရှာဖို့အရေးကြီးတယ်ဆိုတာကိုလည်း UNFC ခေါင်းဆောင်တွေဘက်ကဆွေးနွေးခဲ့ကြတယ်လို့ဦးထွန်းစောကပြောပါတယ
်အဓိကတော့ကျွန်တော်အဆိုပြုထားတဲ့အဆိုပြုချက်၉ချက်ထဲမှာပထမ၄ချက်ကတော့ကျွန်တော်တို့ဆွေးနွေးမှုပြီးခဲ့ပြီလို့ပြောလို့ရတယ်ပေါ့နော်ဒါပေမဲ့ဒီကိစ္စဒီမှာပဲပေါ့လေဒီနေ့ကျွန်တော်ဆွေးနွေးတဲ့အခါမှာအဲဒီပြည့်ပြည့်သွားတဲ့အချက်လေးချက်တွေကနေပြီးတော့မှသူတို့တစ်ချက်ချင်းစီကိုပြန်ပြီးတော့မှကြည့်တာပေါ့နော်အဓိကတော့ဒီတက်မတော်ဘက်က NCA ပေါ်မှာအဓိကမူတည်ပြီးမှလုပ်တယ်ပေါ့ဗျာကျွန်တော်တို့ဆိုပြချက်ကိုကျေဆွေးနွေးကြတာ NCA ပေါ်မှာပေါ့နော်အဓိကမူတည်လေးတဲ့အချက်တွေကိုဆွေးနွေးရှင်းထုတ်ပြီးမှကျွန်တော်တို့ဆွေးနွေးနေတာဖြစ်တယ်အဓိကတော့ NCA ကိုပုံမခိုင်းတော့ဒီရဲ့အတွက်ကျွန်တော်တို့လုပ်တာဖြစ်တယ်ပေါ့လေဒီနေ့ဆိုပြချက်ကိုကျေဆွေးနွေးနေတာကျွန်တော်25လလောက်ရှိပါပြီပေါ့ဆိုရဘက်ကတော့အဓိကဒီမူဝါဒကတော့သူက flexible ဖြစ်တယ်ဆိုတော့လေဟိုတက်ဖက်ကတော့သူမှာ SG အပေါ်မှာအသေးရက်နေတဲ့အခြေအနေရှိတယ်အဲ့ဒါကတော့ဆိုရဘက်မှာ application ရှိနေတဲ့သဘောရှိပါတယ်
လာမယ့်အောက်တိုဘာလပထမပတ်ထဲမှာတော့ UNFC တိုင်းရင်းသားလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေနဲ့အစိုးရနဲ့တပ်မတော်ဘက်ကခေါင်းဆောင်တွေတွေ့ဆုံနိုင်မှုရထားစီစဉ်ထားပြီးတော့မူဝါဒပိုင်းဆိုင်ရာညှိနှိုင်းဆွေးနွေးနိုင်မှုမျှော်လင့်တယ်လို့လည်းဦးထွန်းစောကပြောပါတယ်
တော့ကျွန်တော်တို့ဒီလာမယ့်အောက်တိုဘာပထမပတ်ထဲမှာတော့ကျွန်တော်တို့လေ့လာဆောင်ပါတယ်ပထမပတ်နဲ့ဒုတိယပတ်ကြားထဲမှာလည်းရှင်းလိုက်ပါတယ်အဲဒါကိုလည်း UNFC ခေါင်းဆောင်တွေနဲ့ဒီအစိုးရခေါင်းဆောင်တွေနဲ့ပြီးပြီးတော့နီးလန်းရှာနိုင်လက်ကောင်းတယ်လို့ကျွန်တော်တို့မြင်တာပေါ့နော်အတိအကျတော့ဘူဝါဒလိုင်းချပေးနေတာကတော့ဒီနိုင်ငံတော်တိုင်းနိုင်ငံနဲ့ဒီကာတုတ်ဆိုဖြစ်ပါတယ်ဒီလိုပဲကထူးခြားမှုမရှိရင်လည်းပဲဒီကနေ့ကော်မရှင်ကဆွေးနွေးရပဲရှိတယ်ပေါ့လေဒါကျွန်တော်အဖြေမထွက်ဘူးပေါ့အကယ်၍မူဝါဒချမှတ်တဲ့ဒီနိုင်ငံစီစီလေဆိုရအဖွဲ့အကောင်ဆောင်တွေနဲ့ UNFC ကအကောင်ဆောင်တွေနဲ့တွေ့နိုင်တယ်ဆိုလို့ရှိရင်တော့အခွင့်အလမ်းတစ်ခုရမှာပေါ့နော်အဲ့မှာနိုင်ငံအကောင်ဆောင်တွေစီစီလေလေတချို့ပြည်သားတွေမူဝါဒတွေသိနိုင်တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဆွေးနွေးပွဲပေါ်မှာအများကြီးအထောက်အကူပြုမယ်လို့ကျွန်တော်တို့မျှော်လင့်တယ
်။ဒါမဲ့တက်တမအချိန်မြောက်တရားဝင်ဆွေးနွေးပွဲမတိုင်ခင်ကြိုတင်ညှိနှိုင်းဆွေးနွေးကြတဲ့ချင်းမိုင်ကအစည်းအဝေးမှာတော့မြန်မာအစိုးရ ညီညာရေးကော်မရှင်ဘက်ကဦးအောင်စိုးဦးလာမောင်ရွှေတို့ဦးဆောင်တက်ရောက်ပြီး UNSC ဘက်ကတော့တိုင်းရင်းသားကောင်းဆောင်တွေဖြစ်တဲ့ခူးဦးရယ်၊နိုင်အောင်မငေး၊ဆက်စီအုံး၊နိုင်ရွှေသိန်း၊ဆိုင်းဟက်ဟမ်နဲ့ဦးထွန်းစောဦးမင်းထွန်း၊နာပစ်ပေါ်နဲ့နာနယ်ဖလိုးစားတဲ့တိုင်းရင်းသားကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ရှင်။